အီရန်နိုင်ငံကကျူးကျော်ရန်စမှုတွေပြုလုပ်နေသမျှကာလပတ်လုံးအီရန်အစိုးရကိုအထိကျန်သွားအောင်လှုံ့ဆော်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂအထွေထွေညီလာခံမှာအင်္ဂါနေ့ကပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်အီရန်ကောင်းဆောင်တွေဟာမတည်ငြိမ်မှုတွေတည်ခြင်းတရားတွေနဲ့ဖျက်ဆီးမှုတွေဖြစ်ပေါ်လာအောင်မျိုးစေ့ချပေးနေတယ်လို့ဆိုပါတယ်။အီရန်ကောင်းဆောင်တွေဟာအိန္ဒိယနိုင်ငံတွေနေဆက်စည်းမျဉ်းတွေနဲ့အချုပ်အခြာပိုင်ဆိုင်မှုတွေကိုလေးစားသမှုမပြုကြောင်းဒါအပြင်အီရန်ကောင်းဆောင်တွေဟာတိုင်းပြည်ရဲ့တရားစတာတွေနဲ့သူတို့ကိုသူတို့ကြီးပွားချမ်းသာအောင်လှုပ်ဆောင်ပြီးအရှိလေပိုင်းနဲ့တခြားဒေသတွေမှာတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နေကြကြောင်းလဲသမ္မတထရန့်ကပြောပါတယ်။သမ္မတအိုဘားမားလက်ထက်2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်ဟာလည်းအီရန်ကောင်းဆောင်တွေအတွက်အကျိုးဖြစ်ထွန်းစေတဲ့သဘောတူညီချက်သာဖြစ်ပြီးအဲ့ဒီရဲ့နောက်ဆက်တွဲအဖြစ်အီရန်ဟာစစ်အုံစည်းကို40ခန့်လုံးတိုးမြင့်ပြီးတဲ့နောက်ဆီးရီးယားနဲ့ယီမင်နိုင်ငံတွေကအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့နေတယ်လို့ဆိုပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်အစိုးရကနှုတ်ထွက်ခဲ့ပြီးဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်ကြောင့်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်ရုပ်သိမ်းခဲ့ပေမဲ့သူ့အစိုးရကတော့ပြီးခဲ့တဲ့လကစပြီးနျူကလ িয়ার နဲ့သက်ဆိုင်တဲ့ပြင်ထန်တဲ့အရေးယူမှုတွေကိုအီရန်အပေါ်ချမှတ်ခဲ့ကြောင်းလာမယ့်နိုဝင်ဘာလ5ရက်နောက်ပိုင်းမှာလည်းအရေးယူမှုအစ်စ်တွေကိုထပ်မံချမှတ်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။